တော်ရရှိမြတ်ရှင်ကိုဗစ် -19 ကာကွယ်ရေးတာစီနဲ့ပတ်သက်ပြီးတာဝန်ထမ်းဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတူရခိုင်ပြည်နယ်မင်းမြားမြို့နယ်မှာကြီးစံတိသေဆုံးသွားတဲ့ကိစ္စဟာလောလောဆယ်တိုက်ခိုက်နေရတဲ့နှစ်ဖက်စလုံးကသူတို့တိုက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါတဲ့ပိုအရေးကြီးတယ်လို့ယူဆနေကြဖို့ရတယ်ဆိုရင်သဘောတူကြပါလားတစ်ချိန်တည်းမှာပဲတိုက်ပွဲဝင်နေတဲ့တပ်မတော်သားတွေကိုတစ်ဖက်ကချီးကျူးဂုဏ်ပြုပြီးအခြားတစ်ဖက်ကညဉ့်ဉန်းရေးကိုထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ကိုတော့ဘယ်လိုသဘောရကြပါလဲ။1990ကြီးရွေးကောက်ပွဲဘလဲမြွတ်နယ်စုတော်ကူစလေလောင်ဒေါက်တာတင်းဆွေနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါရစေ။ WHO ဝန်ထမ်းသစ်ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီးဒေါက်တာတင်းဆွေကအခုလိုစတင်ဆွေးနွေးပါရစေ။
ဒီတရင်ဟာအတ္တမဟိုစိတ်မကောင်းစရာဒါပရမတစ်ချက်ပေါ့နောက်တစ်ခုကကိုယ်အတ္တမကနဲ့ပတ်သက်တဲ့အကူအညီတွေကိုပို့တဲ့ကိစ္စမှာပြစ်ခတ်ခံရတယ်အဲလူတောင်အသေးပြောက်ရှိတယ်ဆိုတော့အာဒီနေ့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလမှာကျွန်တော်တို့နိုင်ငံရဲ့အရေးသွေးအရေးချင်းအခြေအနေနိုင်ငံရေးကိုဖော်ပြလိုက်တာပဲခင်ဗျဒီကမ္ဘာလုံးကဒါကိုဂရုစိုက်နေရတယ်နိုင်ငံတိုင်းပါပဲသူတို့ကိစ္စတွေသူတို့နိုင်ငံရေးတွေသူတို့ဟလာပါတီတွန်းတိုက်ပွဲတွေကိုပေးချိတ်ပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ထိနိုင်ရေးကိုကြိုးစားနေတယ်ကျွန်တော်တို့နိုင်ငံမှာကအဲပြည်သူပြည်သားတွေဂရုစိုက်တဲ့ထဲကအခုလိုလက်နက်ကင်ဖွဲ့တွေပဲဖွဲ့လဲတော့မသိဘူးဘယ်ဖွဲ့ဖြစ်ဖြစ်ကျွန်တော်ကတော့ပြစ်တင်တယ်ရှုတ်ချတာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုအကြောင်းပြုပြီးတော့ကောင်းရကောင်းကြောင်းပဲဥတီဘို့ထပ်ပြီးတော့စဉ်းစားပါလို့ပဲပဏာမကျွန်တော်ဆွေးနွေးပြလိမ့်ခင်ဗျာ
ဒီနိုင်ငံရေးပြဿနာတွေပြပခါရေးမြန်မာနိုင်ငံမှာဖြစ်နေအခုတိုက်ပွဲတွေဟာအရတားရေတကားစနိုင်ကမဖြစ်သင့်ဘူးဒါကိုရရမယ်ဆိုပြီးတော့ကျွန်တော်စဉ်းစားပါတယ်ဒါမဲ့ဒီဟာလုံးဝရဆဲသွားဖို့အတွက်ကတော့နိုင်ငံရေးသဘောတူညီမှုဆင်သွားမယ်ကိစ္စဖြစ်ပါတယ်လောလောဆယ်မှာဒီဟာကိုရဆန့်ပြီးတော့ယောဂါတာကွေရေးကိုဦးစားပေးနိုင်မယ်လုံးဝနေတော့ဘာကြောင့်မဖြစ်နိုင်ဘူးလဲဒီဟာကနှစ်ဖက်ကအကြီးကဲဆားပြီးတော့စဉ်းစားရကြလို့ဆိုတော့မေးလျာဖြစ်လာပါဆရာ။ကဘာကလည်းတောင်းဆိုကြတယ်။ဒီမှာနိုင်ငံတိုင်းမှာလက်နက်ကင်ဖွဲ့ရလည်းတောင်းဆိုပါရဲ့။အေးအပါဝင်သဘောထားတွေထုတ်ပြန်ပြီးတော့ပြည်ထောင်စုဆွေးဖို့သူတို့တင်ပြတာရှိပါရဲ့။တမတော်ဘက်ကပြောတာကတော့ဒါဟာမရှိနိုင်တဲ့ကိစ္စမလို့လက်မခံဘူးဆိုပြီးဆက်တိုက်ရရဲဆိုတာတွေ့ရပါတယ်
။ဘယ်လိုအခြေအနေပဲဖြစ်ဖြစ်ဘယ်ဘက်ကဖြစ်ဖြစ်အနည်းဆုံးပေါ့နော်ပြစ်ခတ်ရစရေးဖြစ်ဖြစ်နောက်ဆုံးညဉ့်ဉန်းရေးဖြစ်ဖြစ်တင်ပြတယ်တောင်းဆိုတယ်ဆိုတာဒါကျွန်တော်ကြိုးကြိုးလက်ခံရမယ့်ကိစ္စအဲတမတော်ကပြောပြောအစိုးရပြောပြောဟိုလက်နက်ကင်ပြတိုက်နေတဲ့တိုင်းလာဖွဲ့တွေကပြောပြောကြားကပြည်သူတွေကပြောပြောပေါ့နော်ပြစ်ခတ်ရစရေးဆိုတာကြိုးကြိုးသိတဲ့ကိစ္စနောက်တစ်ခါလုံးသိတဲ့ကိစ္စလက်လျောသိတဲ့ကိစ္စအာဘာမှမလို့ရသေးဘူးဒါဟာဖြစ်နိုင်ခြင်းမရှိဘူးကြိုးကြောင်းစီလည်းမှုမရှိဘူးလို့ပြောခြင်းဟာအာပြောတဲ့အဖွဲ့အစည်းရဲ့အတွင်းသဘောကိုဖော်ပြတယ်နောက်တစ်ခါဟိုဘယ်အကြောင်းပဲဖြစ်ဖြစ်ဒီလိုပဲအကြောင်းပြန်ခဲ့တယ်လို့ကျွန်တော်ကသမိုင်းကြောင်းကိုကြည့်ရင်ကျွန်တော်အဲ့လိုတွေ့ကြည့်တယ်ခင်ဗျအဲ့တော့တပ်မတော်ဘာကြောင်းဆိုတဲ့အကြောင်းပြချက်တို့တို့မှတော့ရှိကောင်းရှိမယ်သို့တော်ကျွန်တော်တို့သိမရှင်းကြဘူးပေါ့ဘာကြောင်းလဲဘာကြောင့်အပြစ်ခတ်မရက်ဆဲနိုင်တာလဲဘာကြောင့်ကြိုးကြောင်းမစီလျော်ဘူးလို့ပြောနိုင်တာလဲဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်ဆွေးနွေးရရင်တော့တက်မတော်ရဲ့ဒီလက်နက်ကင်တိုက်ပွဲတွေအပေါ်မှာသဘောထားကိုကျွန်တော်တို့ခုထိနားမလည်သေးဘူးမရှင်းသေးဘူးအားမရသေးဘူးလို့ပဲပြောပြရစီခင်ဗျဟုတ်ကဲ့
ကျွန်တော်လည်းတက်မတော်ဘက်ကနေပြီးစဉ်းစားကြည့်ရတယ်တမရောကပြောတယ်ရှင်ញရေးကိုအလိုချင်မှငါတို့စစ်သားတွေပဲစီစီယာကြီးငါတို့ပဲစီရတာဆီပြောတယ်ဒါမှန်ပါတယ်သူတို့ရဲ့စေဆုံးမှုလည်းကျွန်တော်စဉ်းကောင်းဖြစ်ပါတယ်ဒါပေမဲ့အပြစ်ကရဆက်ထားတဲ့ကာလမှာသူနဲ့ကိုယ်နဲ့တော့သူတို့တတ်မှတ်ထားမှာပေါ့အဲ့ဒီဟာကိုဖောက်ပြီးရောများသူတို့ဒီဘက်ကိုတိုးချက်လာမှာဟိုသူတို့ဟန်တာရခက်မှမို့လို့လားဒီအတွက်ဆိုရင်တို့များဖြစ်နေမှာကျွန်တော်စဉ်းစားမိရဆရာဆရာတော့ဘယ်လိုထင်ပါလဲဒီက
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နှစ်ချက်ဆွေးနွေးပြရစီပရမတ်ချက်ကတမရောကိုခွဲပြီးတော့ပြောဆိုစဉ်းစားနေရတာကဒါအခြေခံမှားရတဲ့ချက်ခင်ဗျ။အဲကြောင့်လို့ဆိုတမရောသားတွေဟာအရက်သားတွေရဲ့သားတွေသမီးတွေမိဘတွေအဲပေါပေါမှုထမ်းနေကြတာပါ။ဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့ကွာပြားချောင်းမရှိဘူးခင်ဗျ။သူတို့ကလက်နက်ကင်ထားတာရှိတယ်ယူနီဖောင်းဝတ်ထားတာရှိတယ်စစ်စီကန်လိုက်ရတာ။ယူနီဖောင်းဝတ်လိုက်လို့စဉ်းစားချက်မတူပါဘူးဆိုတာကဒါအခြေခံမှားရွံ့နေခင်ဗျ ဆစ်စည်းကမ်းလိုက်တာမယ်ဆိုကျွန်တော်သဘောတူတယ်သို့သော်အဲ့ဒါနဲ့ပြည်သူပြည်သားတွေလို့တာမန်တွေလို့စဉ်းစားမှုမတူတာကတော့မှားယွင်းတဲ့ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပရမတ်နော်နောက်ဒုတိယချက်စီအရာကတော့သူတို့ကပိုသိမှာပေါ့ခင်ဗျပြေခါရဆဲလိုက်တယ်အဲနေမြတ်တမ်းမှာပြည်သူဒီဘက်မကျော်နဲ့ငါဒီဘက်မကျော်နဲ့ဆိုရဲဟာ ဒီကောင်းရှိမဲ့ဒါတော့အစဉ်လာကျွန်တော်တို့တမိုင်းမှာလည်းရှိခဲ့ပြီလားပါဟိုဘိုးဘိုးကြီးနေဝင်တဲ့နေရာကျွန်တော်တို့ဟိုရှိခဲ့တဲ့ကိစ္စတွေပါအဲ့တော့သူတို့စဉ်းစားချက်ကနောင်ခက်မှာဆိုလို့လားဆိုတဲ့သဘောမျိုးတော့ကျွန်တော်ကတော့တိတ်ပြီးတော့ဒါဟာဟိုခိုင်ပါတယ်ဟိုစဉ်းစားချက်မဟုတ်ဘူးလို့ထင်တယ်အဲ့တော့ကျွန်တော်တို့ပထမဆွေးနွေးသလိုတက်ပြီးတော့မှာကျွန်တော်တို့မသိရဲ့ဆိုရင်ချက
နေဝင်လက်ထက်ဆိုတာဆရာပြောလို့ကျွန်တော်တစ်ခုဆက်သတိစဉ်းစားနေရရှိပါတယ်။အခုကုလသမဂ္ဂဝန်ထမ်းတိုက်ပွဲမှာညက်ပြီးတည်ဆုံသွားတာဘယ်သူဘက်ကဆိုတာကျွန်တော်မသိရသေးပါဘူး။သိရလိမ့်မယ်လို့လည်းစိတ်ကြောင့်မမျှော်လင့်ဘူးဆရာ။ဘာကြောင့်လဲဆိုတော့အစင်းသားမှလည်းပဲခိုးတော့လည်းတက္ကသိုလ်ကိုဘုံခွဲဖြစ်စီခဲ့တာဘယ်သူလက်ထက်ဆိုတာအခုဒီသူသူကြောင့်ငါကြောင့်ဆွေတဲဖို့တောင်အပြစ်ထွက်ထားသွားတာကျွန်တော်နောက်ဆုံးထိကြလိုက်ရတာပဲဆရာ။ဆိုတော့ဒီလိုကိစ္စတွေမှလည်းပဲပြစ်တဲ့ခတ်တဲ့လူတွေကသူကြောင့်မှားပါလေဆိုတော့တာဝန်ယူရဲဝန်ထမ်းတောင်းပန်နေဆိုရဲစပြမျိုးတခါမှမကြဘူးဆိုတော့ဒီကိစ္စကိုသတင်းသမားတွေဂျာလူတွေကအမှန်ပြောရင်လည်းပဲအရေးယူခံရတာတွေတရားစွဲခံတာတွေအခုညီမညီမဖြစ်နေတော့ဒီကိစ္စလည်းအမှန်တရားပေါ်ပေါက်လဲကြတော့မရှိဘူးလို့ဆိုရမျိုးဖြစ်နေဆရာ
ကျွန်တော်တို့နိုင်ငံမှာတမိုင်းကြောင့်မကောင်းခဲ့တဲ့အချက်ကအဲ့ဒီအချက်ကြီးတစ်ခုလည်းပါတယ်ခင်ဗျတကယ်ကိုအများပြည်သူစိတ်ဝင်စားတယ်နောက်တကယ်ထိခိုက်နေတာမူလဲကြီးကြီးမားမားဖြစ်တဲ့ကိစ္စတွေလူအများကလည်းဖြစ်နိုင်တယ်လို့ထင်ထားတဲ့တရားခံကိုမဖော်နိုင်တဲ့တမိုင်းကြောင့်ကျွန်တော်တို့နိုင်ငံမှာအခုထိရှိသေးပါအရင်စစ်ဆွဲလက်ထက်ကဆိုရင်စစ်ထောက်လာရေးနဲ့အမျိုးသားထောက်လာရေးပေါ့နော်သူတို့ဟာအကြရာတောင်မှသိတယ်တပီလုံးမှဆိုတဲ့ဂုံယူခဲ့တဲ့ထောက်လာရေးအဖွဲ့ကြီးတွေဟာတကယ်ကျွန်တော်တို့ပြည်သူစိတ်ဝင်စားတဲ့ပြည်သူကလည်းဒီလူဟာတရားခံလို့ထင်ထားတဲ့လူတွေကိုမိအောင်ဖမ်းမပြနိုင်တဲ့ညံဖျင်းတဲ့အကြီးချင်းတွေကိုသူတို့စစ်ဆိုးကလက်ထက်မှာပေါ့ပြခဲ့ပါတယ်အခုလည်းပဲအဲ့လိုပဲပေါ့အာဒါမဖြစ်တဲ့ကိစ္စတနည်းအားဖြင့်တရားဥပဒေစိုးမိုးရေးမရှိဘူးဆိုတာကိုထပ်ပြရခင်ဗျအဲ့ဒီတရားဥပဒေစိုးမိုးရေးမရှိတာကတာမန်လမ်းမဝလူမဟုတ်ဖဲနဲ့လက်နက်ကင်ထားတဲ့အာနာဒဇုံတရားကြီးမမရှိတဲ့ဖွဲ့စည်းကဖြစ်နေရင်တော့ကဒါတော့ကိုကျွန်တော်တို့နိုင်ငံရဲ့ဒီကနေ့ပစ္စကနိုင်ငံရေးဘဝဟာဆိုးရသေးတယ်တရားဥပဒေစိုးမိုးမှုမရှိဘူးလို့ထပ်ပြတာဖြစ်တယ်အဲ့တော့ကဒီတမိုင်းဆိုးတွေကိုကျွန်တော်တို့ကအခုကျွန်တော်တို့ဆွေးနွေးနေတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးကာလပါတော့ပြင်နိုင်ကြမလားပြင်သိမ့်ကြတယ်လို့ပဲကျွန်တော်ထပ်ပြီးဆွေးနွေးရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောရမယ့်ဒီကြတော့စက်ပြည့်နေပြီဆိုရင်လည်းနိုင်ငံတော်အတိုင်းအတာပုံကိုယူငါစီညာချက်ထုတ်ပါတယ်အဲ့ဒီထက်မှာအဓိကကတော့ဘလဲဝဘက်ဒုက္ခရောက်နေတဲ့ဒေသတွေကိုကူညီရေးကူညီပို့နိုင်တဲ့အတွက်သူဝန်သားတွေအကြောင်းကြီးပါတယ်နောက်အရေးကြီးတဲ့ကိစ္စကတော့တိုက်ပွဲမှာပါဝင်နေတဲ့တပ်မတော်သားတွေကိုတဲ့ပတိကိုချီးကျူးတဲ့အကြောင်းရေးထားပါတယ်နောက်ဆုံးအပိုင်းမှာကတော့ငင်းငင်းရဲ့အတွက်လူချိုးပတ်မှုလူမျိုးစုံဖက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်ရှင်။ဆိုတော့ဒီဟာကိုလေ့လာကြည့်ရင်တိုက်ပွဲဝင်နေတဲ့တပ်မတော်ဘက်ကတော့ချီးကျူးထားတယ်ဆက်တိုက်ဆွဲသဘောမျိုး။ဒါပေမဲ့ငင်းငင်းရဲ့ဆွေးနွေးပွဲတစ်ဆင့်ငင်းငင်းရဲ့ရရှိအောင်မမှတ်မဆုံးချိုးပန်းသွားမယ်လို့ပြောထားတာကတော့ဒါငင်းငင်းရဲ့ကိစ္စဆိုတော့တစ်ဖက်ကမိသားတစ်ဖက်ကရေမှုတ်ဆိုတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်သုံးသပ်လိုပါတယ်။မှားလို့ပြောမှာဆရာ
။ဒါလို့ပြကျွန်တော်လည်းတွေ့လိုက်တယ်social media မှာတွေ့ရတော့ခုဥကျော်စန္ဒာသုံးသက်တယ်လို့ပေါ့နော်တမတော်ကိုပဲကွက်ပြီးတော့ချီကျူးခြင်းဟာဘယ်လိုလဲဆိုတော့မိကုန်းနေ social media မှာဖြစ်ပါတယ်အဲ့တော့ကျွန်တော်ကစစ်မြေပြင်လည်းမသိနောက်တမတော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးဘယ်လောက်ထိရှိတယ်လဲဆိုတာကျွန်တော်ခိုင်ခံမှာမလည်းမသိဘူးကျွန်တော်တို့သိတာကတော့ကြည့်ကြည့်ပြာဒီလောက်တော့မရှားဘူးလို့ထင်တယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုံကိုယ်ရည်မြင်ပါတမရော်သားတွေရောကျွန်တော်တို့အရက်သားတွေရောဟာကြွားချမ်းမှုမရှိတဲ့စဉ်းစားမှု အခြေခံပေါ်ဦးအစိုးရရောစစ်တပ်ကရောပြည်သူပါရောပြန်ရအောင်ကြိုးစားရမယ်စစ်တပ်ကလည်းကျွန်တော်တို့ကျွန်တော်တို့ကလည်းစစ်တပ်ဖြစ်လာအောင်ဦးတည်တဲ့နိုင်ငံရေးကိုလက်ရှိအစိုးရလက်ထက်ကစပြီးတော့ပြောထားပါလက်ရှိကာကွယ်ရေးဦးစီးချုပ်လက်ထက်ကစပြီးတော့ကြိုးစားပါလို့ပဲကျွန်တော်ဆွေးနွေးပြသည်ခင်ဗျာဟုတ်ကဲ့
ကျွန်တော်ကတော့တိုင်းပြည်ကိုညီညာစီစဉ်လို့ကောင်းမွန်တဲ့ဆန္ဒနဲ့ဆွေးနွေးကြတယ်။ကျွန်တော်စန္ဒာတွေတကယ်တမ်းလက်တွေ့ဖြစ်လာနိုင်မဲ့အခြေအနေရောဆရာမြင်မိပါလားကျွန်တော်ဒီဘယ်ရင်ဟောကြည့်အောင်ဆရာ။ဟုတ်ကဲ့အခုကာလကာလမြန်မာနှစ်ဆန်းဆိုတော့ကျွန်တော်တို့ထုံးစံကောင်းတဲ့ပြင်ကိုဖြစ်ချင်ကြတာပါ။ကောင်းတဲ့နဲ့ဒီလာမယ့်မြန်မာနှစ်ဆန်းအစပြီးကျွန်တော်တို့တိုင်းပ တဲ့မီဒီယာအားလုံးကရေဒီယိုအားလုံးကသုံးသပ်ကြပါတယ်။လာမယ့်2020မှာဘာဖြစ်မလဲ။ကမ္ဘာမှာဘယ်တယောက်ကမှကိုရိုနာဗိုင်းရပ်စ်ဖြစ်လာမယ်လို့ပြောခဲ့ကြပါဘူး။အဲ့တော့ကျွန်တော်တို့ဟာဒီမြန်မာနေဆန်းမှာအကောင့်ကိုမျှော်လင့်ပြီးတော့အဆိုးဆိုတာလည်းပြတ်တဲ့လို့ပဲကျွန်တော်တို့ကသတိကြီးကြီးနဲ့ဆက်သွားမယ်လို့ထင်ပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။